အမေရိကန်ညာနာပစ္စည်းမူပိုင်ခွင့်ကိုတရုတ်ဘက်ကမကြာခဏခိုးယူမှုကြောင့်တက်ကဆက်ပြည်နယ်ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ပစ်ဖို့အမိန့်ပေးခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပုတ်တပ်ဖူးနေ့ကပြောပါရယ်ဒိမတ်နိုင်ငံရောက်ရှိနေတဲ့မိုက်ပွန်ပီယိုကပုတ်တပ်ဖူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ကွန်မြူနီအစိုးရရဲ့အမှုအကျင့်နဲ့ပတ်သက်လို့အမေရိကန်ကရှင်းရှင်းလင်းလင်းစီးသတ်မှတ်လိုက်တာဖြစ်တယ်လို့လည်းပြောပါရယ်တရုတ်ကမလုံဆောင်မှုဆိုရင်အမေရိကန်ပြည်သူတွေရဲ့လုံခြုံရေးနိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးအလုပ်အကိုင်တွေကိုကာကွယ်ဖို့အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့ရှိနေကြောင်းနိုင်ငံသားရေးဝန်ကြီးကဆိုပါရယ်ဝန်ထမ်း60လောက်ရှိနေတဲ့ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုတောက်ကြနေနောက်ဆုံးထားပိတ်ဖို့အချိန်ပေးထားပါရယ်အခုလိုအမေရိကန်အစိုးရရဲ့အမိန့်ဟာမကြာသေးခင်ကကမ္ဘာစီးပွားရေးထိပ်တန်းအင်အားကြီးအမေရိကန်နဲ့တရုတ်ကြားထွက်လာခဲ့တဲ့ဆက်ဆံရေးတင်းမာမှုကိုအခုအမေရိကန်အစိုးရရဲ့အမိန့်ကပိုပြီးအရှိန်မြင့်မားစေပါတယ်။သတင်းစာရှင်းလင်းပွဲတွင်ပွန်ပီယိုကပြောကြရမှာတရုတ်ရဲ့ဟူစတန်စစ်ဆင်ရေးဟာကျယ်ပြန့်တဲ့အကျိုးသက်ရောက်မှုတွေရှိနေတယ်လို့ဆိုပါတယ်။အမေရိကန်တနိုင်ငံနဲ့သာမကဥရောပရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုပါတရုတ်ကခိုးယူနေပြီးအလုပ်ပေါင်းထောင်နဲ့ချီဆုံးရှုံးနစ်နာစေခဲ့တယ်လို့သူကပြောပါတယ်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေပြန်ကောင်းလာဖို့မတိုင်ခင်အမေရိကန်မှာပိုးပြီးဆိုးရွားလာဖို့ရှိနေကြောင်းသမ္မတဒေါ်နယ်ထရန့်ကဝန်ခံပြောကြားပြီးနောက်တစ်ရက်မှာအခုလိုတရုတ်ကောင်စစ်ဝင်ရုံးပိတ်ဖို့ညွှန်ကြားချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်မှာပြည်ခဲ့တဲ့သတင်းဘက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတနေ့ကိုပြန်မျှ 6,600 ထိတိုးခဲ့ပြီးသေဆုံးသူပေါင်း 3,400,000 ထိရှိခဲ့ပါတယ်ရှင်။